ဆရာနာသိမ်းမှုကိုစတင်ကန့်ကွက်တဲ့ရန်ကုန်ကစန္ဒပြဝဲတစ်ခုကိုအရက်ဝစ်တွေနဲ့လက်နက်ကင်တပ်ဖွဲ့တွေကပြစ်ခတ်ဖမ်းဆီးလာကြောင်းစန္ဒပြသူတဦးကြီထိမှန်တန်ရရခဲ့ပါတယ်။တုံရောက်ထက်မနေ့လည်းအဖမ်းခံခဲ့ရပါတယ်။နေ့လယ်ပိုင်းတုန်းကတော့ရန်ကုန်မြို့လယ်ကောင်ပိုင်းနေရာတချို့မှာလက်နက်အပြည့်စုံနဲ့စစ်သားတွေကလမ်းတွေကိုပိတ်ပြီးတော့တားဆီးစစ်ဆေးခဲ့ပါတယ်။ဒ မှန်တဲ့သူဖမ်းဆီးခံရတဲ့သူတွေရှိခဲ့တယ်လို့ဥဆောင်ပါဝင်သူတူကပြည်ဝေကိုပြောပါတယ်
။တယောက်ကတနက်နဲ့ပြစ်ခံရတယ်၊သူကတော့တော့ဖမ်းခံရတယ်။မိုက်ချက်တော့ရရှိပါမယ်။ဆန္ဒပြတဲ့အချိန်ပေါ်တော့ကျွန်တော်ကြောက်ွက်တဲ့ဉာဏ်ပေါ်တော့ဟိုကြောက်ွက်တဲ့ဉာဏ်ပေါ်အိဒါကရဉာဏ်ကနေပြီးတော့စတိပဋ္ဌာန်ထိပ်တီးရှောက်တဲ့အချိန်မှာကျွန်တော်တို့ဟိုဆန္ဒပြကြရင်ကျွန်တော်တို့အချိန်စက္ကန့်လုံးတွေလောက်ရတဲ့အချိန်မှီးပြင်းပါလေကျွန်တော်တို့အလုပ်ဝတ်တွေနဲ့စောင့်ပြီးတော့ကျွန်တော်တို့တနက်နဲ့ပြစ်ပြီးချိုးခင်းတာပေါ့။အဲ့ဒီကိစ္စကလည်းအရှိတုံးမှရှိသေးတယ်။ဟာလူငယ်ကျော်ကတော့တနက်မှန်ပါလေ။အဲ့ဒီကတော့ခေါင်းကနေရတယ်။ကျန်တဲ့ကတော့ဟုတ်ပါတယ်။တယောက်ကလည်းဆောင်းမိခါနာဖြစ်တယ်ကျွန်တော်တို့ဟိုသုံးရောက်တော့အပိုင်းတယ်။တယောက်ကတော့တော်တော်ပြင်းနေတယ်နှုတ်ဆက်ခံရတာပါလေ။ဒါကြောင့်လူငယ်လေးမှတနက်တူနေနဲ့ထူပြီးတော့ကြိုက်ထားတာပြ။ဥပောင်းခွဲသွားတာလေကျွန်တော်တို့တွေ့ကြရတာပြ။ဟုတ
်။လူမှုကွန်ရက်မှာပြန်နေတဲ့ဗီဒီယိုတစ်ခုထဲမှာလည်းလူငယ်တူဦးကိုစစ်သားတွေကချုပ်ကင်ဆွဲခေါ်သွားပြီးရိုက်နှက်ပြီးတော့စစ်ကားပေါ်ထိုးတင်လိုက်တာကိုတွေ့ရပါတယ်။ဒီကနေ့နေ့လယ်လောက်ကလည်းရန်ကုန်မြို့တွင်းနေရအတော်များများမှာစစ်သားတွေရဲတွေကလက်နက်အပြည့်နဲ့လမ်းတွေပိတ်ဆို့တားဆီးခဲ့ပြီးဖြတ်တန်းသွားလာခွင့်မပေးဘဲကားတွေကိုလှည့်ပြန်ခိုင်းတာရှိတယ်လို့ကိုယ်တိုင်တွေ့ကြရတဲ့ရန်ကုန်မြို့ကန်တအူဖြစ်သူဦးမြတ်သူဝင်းကပြောပါတယ
်မီးပွိုင်ရှိတယ်လေမီးပွိုင်ကျွန်တော်တို့ကလေးလမ်းလေးစုံပေါ့ကျွန်တော်ကလမ်းတောက်ပဲလေအဲမီးပွိုင်ကဒီဝါဒလဲဆိုတဲ့အောက်ဖက်ရောအပေါ်ထက်ဖက်ရောပေါ့နော်အဲဒါကနှစ်ဖက်လုံးပိတ်တယ်ဘိုလ်ချုပ်လမ်းဆိုတဲ့ဟိုဘက်ရောဒီဘက်ရောပိတ်တယ်ဆိုလေးဖက်လုံးပိတ်ထားတာပေါ့ဟိုအန်စာတုံးကားပစ္စည်းကိုတော့ဒီကကရကအိမ်တိမ်တောက်ကိုသွားကျင်လို့လာမလို့အဲ့ကားတစီတော့လွတ်ပြေးလိုက်တာကျွန်တော်တွေးလိုက်တယ်ကျွန်တော်အဲ့ဒါတော့တွေးလိုက်တယ်ပေါ့နော်ကျန်တဲ့ကားတွေတော့လှည့်ပြန်တယ်သွားလို့တော့မရဘူးသူကရဲတော့မှတက်နေမော်တော်ဘီကယ်တွေနဲ့တွေ့ရတယ်က
ဘာကြောင့်အခုလိုပိတ်တာလဲဆိုတာမသိရဘူးလို့လည်းပြောပါတယ်မိခင်အတွက်အောက်ဆီဂျင်နဲ့ဆေးဝါးတွေသွားဝယ်ရင်လမ်းပိတ်ဆစ်ဆီးနေတာကိုကိုယ်တိုင်ကြုံခဲ့ရသူနှောင်မြုတ်ကန်တူကလည်
းအမေတော့လိုအပ်တဲ့ဆေးပဲလိုအပ်တဲ့အောက်ဆီဂျင်နဲ့ပတ်သက်တဲ့ဟာလေးပေါ့ဗျာတကယ်ပြောရင်တော့အဲ့ဒါလေးသွားဝယ်မယ်ဆိုပြီးသွားတော့ကားတွေကပုံပိတ်နေတယ်ပင်ဒါမှာစစ်စင်းနေတဲ့ချက်ကောင်စီကလည်းစစ်စင်းနေရတွေ့တယ်ဗျ။အဲ့တွေ့ရတယ်ကဲဟုတ်ပြီပေါ့အဲဒါဖက်စီတန်းစီနဲ့သွားလိုက်တာပေါ့နော်။အဲတချို့ကားလေးကြတော့လည်းရက်ပြီးတော့သူတို့ဘာလို့စစ်နေလဲတော့မသိဘူးပေါ့။ကိုကားကြတော့လည်းသူတို့ကြည့်တယ်။ပြီးတော့ကျွန်တော်တို့ကားမှာတော့တကယ်ပါလာအစီရင်ဥပပါလေအမေအစီဆရာစီလက်မှတ်တွေပဲပြလိုက်တော့ဘာလို့ကဲသွားသွားဆိုပြီးတော့လည်းအဆင်ပြေသွားပါလေ။အနောက်တနေရာကျတော့ထပ်ပိတ်တော့ဆကူလာတာဝါအရှိပေါ့နော်။အဲ့မှာလဲတခါစစ်စင်းခံရတယ်ပေါ့နော်။
မနေ့ကတော့အေရဝတီတိုင်းပသိမ်မြို့အမှတ်9ရပ်ကွက်ပသိမ်တရားအနီးကရဲစခန်းဝင်တဲ့မြို့နယ်စီပင်တရားရုံးမှာပုံပေါက်ကွဲခဲ့ပြီးအထိခိုက်မရှိဘူးလို့မြို့ကန်တူကပြောပါတယ်။ဆရနာသိမ်မှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဟာအချိန်ဟုန်ကြီးကြီးမားမားမရှိတော့ပေမဲ့ဒေသတချို့မှာနေစဉ်လိုဆန္ဒပြပွဲတွေရှိနေဆဲဖြစ်ပါတယ်။ဒီကနေ့မှာရန်ကုန်အပြင်ဖားကန့်အမန္တလေးမုံရွာလောင်းလုံကလေးဆလင်းကြီးစားတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်။